ရိုဟင်ဂျာတပ်ခွဲစခန်းဟာရိုဟင်ဂျာစစ်သားတွေကိုမွေးထုတ်ပေးရနေရဖြစ်တယ်လို့ရိုက်တာသတင်းဌာနကနိုဝင်ဘာလ25ရက်နေ့ကရေးလိုက်ပါတယ်။အရခတ်တပ်တော်အေအေကိုတိုက်နေကြတဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေဟာဒုက္ခသည်စခန်းတွေကနေတိုက်ခိုက်ရေးစစ်သည်3000ကနေ5000အထိစုဆောင်းပြီးသွားခဲ့ပြီလို့ရိုက်တာကဆိုပါတယ်။အခုညီပေးအဖွဲ့စည်းတွေကလုံခြုံရေးဆိုင်ရာအဖွဲ့တွေအစည်းအဝေးခန်းစားနှစ်ဆောင်ကိုရိုက်တာကရယူတုံ့တက်ခဲ့တယ်လို့လူဆက်ရှိမှုကိုလည်း writer ကအင်တာဗျူးမေးမြန်းခဲ့ပြီးအခုလိုရေးသားဖော်ထုတ်ခဲ့ပါပါကျွန်တော်တို့ရဲ့အဓိကရန်သူကမြမအစိုးရမဟုတ်ပါဘူးရခိုင်ရက်ရွာအစိုက်ဝင်းပါတို့ writer ကအင်တာဗျူးခဲ့တဲ့အဘူးအက်နာကပြောတာကိုလည်းသတင်းဆောင်ပါမှာကိုးကားထားပါတယ်မြမစစ်တပ်ဟာသူတို့နဲ့အတူတိုက်ခိုက်ပေးကြတဲ့ရိုဟင်ဂျာတွေကိုဝင်နဲ့နိုင်ငံသားဆိုင်ရာဆော်ရွက်ဆန္ဒတွေထုတ်ပေးတယ်လို့လည်း writer ကပြောပါတယ်ဒါပေမဲ့မွတ်စလင်တွေကိုသူ့တပ်ထဲမှာစစ်သားဖြစ်စုဆောင်းတယ်ဆိုတာကိုတော့မြန်မာစစ်တပ်ကငြင်းလိုက်ပါတယ်။တောင်းဆိုကြရသူတို့ကျေးရွာတွေနဲ့သူတို့ဒေသတွေကိုကာကွယ်နိုင်ဖို့အခြေခံစစ်တင်တန်းပေးတာသာဖြစ်ပါတယ်လို့မြန်မာစစ်တပ်ကဆိုပါတယ်။မတ်လတဲ့မေလထဲမှာဒုက္ခသည်စခန်းကဒုက္ခသည်2000လောက်ကိုအမျိုးသားရဲ့အယူဆတွေပြောဆိုစည်းရုံးတယ်လို့ငွေကြေးမဲ့လုံးပေးတာအပြင်ဂတိတွေချိန်ချောင်းမှုတွေအားသုံးတဲ့နည်းတွေပါအသုံးပြုစုဆောင်းခဲ့တယ်လို့အခုညီပေးရဲ့အဖွဲ့တစ်ခုရဲ့ဂျွန်လအစီအခါစာမှာပြောထားတာကိုတွေ့မြင်ခဲ့ရကြောင်း writer ကပြောပါတယ်